တင်တော်ဝင်းမင်ပါတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နေနဲ့ရွေးကောက်ပွဲအပြီးပထမဆုံးခီးစဉ်ဖြစ်စံပြည်နယ်ကရွှေတွေ့ကံတိုင်းစစ်ဌာနချုပ်ကိုသွားပြီးအင်အားအကြီးဆုံးတိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါဒီသွေးစည်းညီညွတ်ရေးတပ်နဲ့တွေ့ဆုံခဲ့တဲ့ပေါ်ဒီခီးစဉ်ရဲ့ထူခြားမှုကိုဝါဒအဖွဲ့ဆက်ဆံရေးတာဝန်ခံတွေနဲ့သုံးသပ်သူတူကိုမေးထားရမှာဝါဒအဖွဲ့ရဲ့လာရှည်ရုံဆက်ဆံရေးတာဝန်ခံဦးညီရန်ကအခုလိုဆက်ရှင်းပြပါတယ
်ဒီနေ့ကောက်ပွဲပြီးတော့ဒီပထမဆောက်လို့တော့ပြောလို့ရတာပေါ့နော်ဒီလိုပဲတွေ့နေကြပါသမ္မတအောင်ဆောင်ပိုင်းနေတဲ့ COVID boost set တုံးကပေါ့နော်တွေ့လာတာလည်းဒီဆောက်နေစဉ်တော့နှစ်ကြိမ်သုံးကြိမ်ရှိတ
ဲ့အချိန်အခုတွေ့ဆုံခဲ့တဲ့ War True Data တောင်ပိုင်းစစ် Data တစ်ခွန်တရဲ့တာချီလေးယုံဆက်ဆံရေးတာဝန်ခံဦးစန်းဘိန်းကလည်
းဒီကဘွဲအောင်ငွေနဲ့ပြီးတော့ဒါတဲ့ဒီကဖာလက်ပါပေါ့ဗျာအဓိကတော့သူကဒီတို့ Data ဖွင့်ပြရေးတောင်းဆိုနေလိုင်းနဲ့ပဲဒီရည်ရွယ်ချက်ပိုင်းတော့ပြောရအောင်အဲ့ဒီနောက်တော့ lunch ဝင်နေတဲ့ဒီဘက်ကလည်းသူတွေမရောက်ပဲကြာတော့ဒီ mindset ပဲပေါ့နော် covid ရောဂါထိချုပ်တာဘယ်လိုလဲတော့ပဲချေချော်ပြရတာနော
်ဒါပေမဲ့အခုလိုဒီ covid ကူညီအရင် September လာစန်းတုန်းကလည်း WhatsApp ဖွင့်နဲ့မတွေ့ခင်နဲ့တွေ့ပြီးကရင်နဲ့မိုင်းလာဖွင့်လို့အခြားတိုင်းရင်းသားတက်တွေနဲ့မတွေ့တော့ပဲဒီတစ်ခေါက်မနေ့ကပဲနေပြီးတော့ပြန်သွားခဲ့တဲ့အပေါ်ဒီခီးစဉ်ရဲ့ထူးခြားမှုကိုမေးရမှာမြမရင်ကျန်းရေးကိုထဲထဲဝဝင်ပါဝင်လာခဲ့တဲ့သုံးသက်သူဦးညိုအောင်မြင့်က
အဓိကတော့ UWSA ကောင်းစကြီးပေါ့နော်အဲ့ဒီရဲ့နိုင်ငံရေးရောစီးရေးရောအဓိကဦးဆောင်တဲ့အဖွဲ့ကိုလည်းဒါရှင်းပြတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့တမ်းတော်ဘက်ကနေဒီရောဒီဟိုအဖြစ် UWSA လို့ဖွင့်ပြချင်တဲ့ဒီလိုမျိုးနေဆက်မှာရှိနေတဲ့အဖွဲ့တွေပေါ်မှာဒီစိုးရိမ်စိတ်ပေါ့နော်အခုလိုဒီကောက်ပွဲအပီးမှာအဲလိုဒီဆိုတာအနိုင်ရရှိပြီးရဲ့အချိန်အပီးမှာတော့သူ့အနေနဲ့တော့ဒီတိုင်းသားတွေရဲ့စိုးရိမ်မှုတက်မလို့ပေါ်တာဘယ်လိုရှိတယ်တိုင်းပြည်ရဲ့အခြေအနေတည်းရထီတော့တိုင်းသားတွေရဲ့စိုးရိမ်မှုလျှော့ချပေးနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဒီနေရာမှာအခုလိုတက်မတော်ထိတ်ဆုံးကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်နဲ့ဝါဘကတွေ့ခဲ့သူဦးညီကရဲ့နိုင်ငံရေးအဆင့်အရေးပါမှုကိုမေးရမှာဦးညီရန်ကပဲထိပ်ပိုင်းကောင်းဆောင်တွေနဲ့တွေ့ဖို့ခက်နေပုံကိုအခုလိုရှင်းပြပါလေ
ကျွန်တော်တို့ဒီဝါပြည်နယ်တောင်ပိုင်းဒီကွန်ဒစ်စစ်တေတာရဲ့ဒုတိယနိုင်ငံရေးမှူးပေါ့နော်။ဘာကြောင့်ဆိုရင်တော့ဒီထက်မကကျွန်တော်တို့ကပြန်လာတွေ့ဆုံဖို့တော့ရှိတယ်။နော်ဘာကြောင့်ဆိုရင်တော့ဒီကိုဗစ်အတော့ပြီးဆိုတော့ပဲတွာလာပေါ်လာအဆင်မပြေဖြစ်တဲ့ခါကြတော့နော်ကျွန်တော်တို့ကတော့ဒီအရင်ကတည်းကရောဒီတမတော်ကောင်းဆောင်ပိုင်းတွေနဲ့အစိုးရကောင်းဆောင်ပိုင်းတွေနဲ့ဒီလိုပဲကောင်းမှုတဲ့ဆက်ဆံမှုတွေရှိနေပါလား
။ဦးညိုမြင့်ကလည်းဝါတာဖွဲ့ရဲ့ထိပ်ပိုင်းကောင်းဆောင်တွေကအသက်အရွယ်ရလာပြီးခီးတွားရခက်ချင်ဖြစ်တာမို့အခုလိုအဆင်နဲ့တွေ့တာဖြစ်နိုင်တယ်လို့သုံးသပ်ပြပါလေ
ဒီချိန်တုန်းနေနေတဲ့နေရာကတော့ဒီဝါတာမိုင်းလို့လည်းပြောလို့ရတာပေါ့နော်ဒီဟိုကဘောက်ချန်တော့ပါလို့ဆိုတဲ့အဲ့ဒီနည်းချီလာပြီးကျွန်မကြီးအနေထားပါလို့ဒီပေါ်ပါပဲလို့ထင်ပါလေ
ဒီချိန်ထဲမှာဝါတာဖွဲ့အနေနဲ့အစိုးရပါတီ NLD ရဲ့ရွေးကောက်ပွဲအောင်ပွဲကိုအင်္ဂါနေ့ကဝမ်းမြောက်ကြောင်းဂွန်ပြူတာပို့လိုက်ကြနဲ့တရုတ်အစိုးရကလည်းအလားတူစာပို့လိုက်ချိန်မှာဒီခီးစဉ်ဖြစ်လာတာကထူးခြားမှုရှိပါလားလို့မေးရမှာဦးညီရန်က
ဟောဒါတော့ဒီတိုက်ဆိုင်မှုပါပဲဒီရက်ပိုင်းတွေပဲထုတ်နေကြဆိုတော့ဒါတိုက်ဆိုင်မှုပါကျွန်တော်မှတ်မိတလားတော့အရင်တုန်းကဒီရွေးကောက်ခံရတဲ့ဒီ NLD လည်းကျွန်တော်တို့ဝမ်းမြောက်ဂုဏ်ပြုသဘောလွားပေးပို့တာပဲဒါဒီလူတွေကလုံးဝရွေးကောက်ပြီးမြတ်နဲ့ဗာဒီအကောင်ဆောင်ဆိုလည်းကျွန်တော်တို့ကောင်းဆောင်လို့ပဲမှတ်ယူပါတယ
်အချိန်တည်းမှာဦးညိုအောင်မြင့်ကလည်းအေးအေးရခိုင်တက်မတော်ရဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကြောင့်ရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာပြန်လုပ်ပြီးတောင်းဆိုချက်ကိုတက်မတော်ဘက်ကရှူဆိုလိုက်ပြီးကူပေါင်းဆောင်ရွက်ဖို့ဖြစ်လာတဲ့အနေအထားမှာဒီလိုပြောစီဝါတာဖွဲ့အတွက်လည်းဒီခီးစဉ်ကရှင်းပြဖို့ရည်ရွယ်ပုံရတယ်လို့ဆိုပါတယ်
။တမတ်ကဝင်ဦးစီးချုပ်အနေနဲ့အေးအေးပက်ကနေကြီးညာတဲ့အပေါ်မှာပြန်ပြီးတော့အဓိကတော့ရွေးကောက်ပွဲအဲ့ဒီအတွက်ကြောင့်ဒီ UWSA အနေနဲ့ဒီပုံမှာတိလေတိကျမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီအတွက်ကြောင့်ဒီရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုအဓိကရှင်းပြခြင်းလေလို့ကျွန်တော်ထင်ပါတယ
်။အခုလိုတမတော်ဘက်ကနေအရင်အကျန်းဖက်ဖွဲ့ပြစ်သတ်မှတ်ထားတဲ့အေးအေးရခိုင်လက်နက်ကိုင်တပ်ရဲ့တောင်းဆိုချက်ပေါ်ကြိုဆိုလိုက်တဲ့ပေါ်ဥညီရွန်းကလည်းထပ်ကြိုဆိုလိုက်ပါတယ
်။အကျန်းဖက်တဲ့အဖွဲ့လို့မတတ်မှတ်ပဲနဲ့ပေါ့နော်ဆွေးနွေးဖို့ဆွေးနွေးဖက်အနေနဲ့လက်ခံနိုင်တော့တကားခွင့်ပေးနိုင်တော့
တို့တက်တဲ့အချင်းချင်းတွေဖြစ်တော့ကျွန်တော်တို့လည်းဖြစ်စေချင်တာပေါ့နော်။ဦးညီရန်ကပဲအခုနောက်ဆုံးဖြစ်လာတဲ့ဒီတပ်ဘက်ကကြိုးစုံမှုပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအားလုံးပါဝင်တဲ့ငြိမ်းချမ်းရေးစနစ်ဘက်တွေဖြစ်ပေါ်လာရေးဝါတာဖွဲ့အနေနဲ့လည်းကြားရတာကူညီပေးဖို့မျှော်လင့်ထားတယ်လို့ဆိုပြီးဦးညီအောင်မြင့်ကလည်းအခုလိုဖြစ်လာရင်တရုတ်စိ